ရောက်ကိုရီးယားနိုင်ငံက ballistic missile ပဲထိန်ဒုံးကျည်လက်နက်လိုယူဆရတဲ့ missile ဒုံးကျည်စမ်းသပ်ပစ်ခတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကကန့်ကွက်ရှုတ်ချလိုက်ပြီးတွစ်ဆုံဆွေးနွေးဖို့လိုကြောင်းဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။အခုလို missile လက်နက်စမ်းသပ်ပစ်ခတ်လိုက်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာကျသလိုအိန္ဒိယနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုချိန်ချောက်ရာရောက်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။အမေရိကန်အနေနဲ့တန်တပန်ရေးအရာဖြစ်ရှင်းဖို့တန်ထိတ်ထားချထားကြောင်းနဲ့မြောက်ကိုရီးယားအနေနဲ့ဆွေးနွေးစကားပြောဖို့လိုတယ်လို့လည်းတိုက်တွန်းလိုက်ပါတယ်။မဟာမိတ်တွေဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကိုအမေရိကန်ပြည်ထောင်စုအနေနဲ့ကာကွယ်သွားမှာဖြစ်ကြောင်းကိုလည်းနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့ဟာလာမယ့်ကြာသပတေးနေ့မှာဂျပန်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့နဲ့ပုံမှန်လုံခြုံရေးဆိုင်ရာအစည်းအဝေးကိုကြာသပတေးနေ့မှာပြုလုပ်သွားဖို့ရှိနေပါတယ်။မြောက်ကိုရီးယားကဗုဒ္ဓဟူးနေ့ကပစ်လွတ်လိုက်တဲ့ဒုံးကျည်ဟာ ballistic missile ပဲထိန်ဒုံးကျည်လို့ယူဆရတဲ့အကြောင်းတောင်ကိုရီးယားစစ်တပ်ကလည်းအတည်ပြုပြောဆိုထားပါတယ်။